မြောက်ဦးမြို့အထက်ကေအုံးမှာ9ယောက်တေဆုံးပြီးတော့12ယောက်ထဏ်ရာရခဲ့ပါတယ်။ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရဲလုံငန်းနဲ့အညီအစဉ်စင်တားမြင်ခဲ့ပေမဲ့လည်းပိုဆိုးလာတဲ့အကြောင်းတနက်နေ့ပြစ်ခဲ့ရတာလို့မြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်။ကြီးအစ်စ်နဲ့ပြစ်ခတ်ဖြိုခွဲခဲ့တဲ့ဆန္ဒပြပွဲတွေဘာတွေကြုံတွေ့ခဲ့ရလဲဆိုတာကိုတနက်ကြီးထဏ်ရာရခဲ့သူတွေမိသားစုဝင်တွေနဲ့ဒေသခံတွေရဲ့ပြောပြချက်တွေကိုတော့မတ်တေကြီးထိုက်ကစူးစီးတင်ဆက်ထားပါတယ်။
အဲ့မှာဟောပြောပေးသွားတယ်လေနိုင်ရကောင်းဟိုရခိုင်ဒေါက်တာအင်မော်တို့ပြောမယ်ဆိုပြီးတော့သွားတဲ့အခါမှာဟောပြောပေးကမဖြစ်တော့ဘူးအဲ့မှာရဆန်ကပြတဲ့ဟိုဆန်တာတော့ပြားကြတယ်တော့လည်းပါတယ်ရောအဲ့မှာခိုင်အဖြစ်ခိုင်ရုံးတော့ရောင်းရင်သူတို့ကနေပြီးကျွန်တော်တို့ကလမ်းပြေးတယ်ပထမတော့ကတော့မိုးပေါ်ထော်ပြီးပြေးတယ်မဘထဝင်းပိုင်တော့ပြီးမှကျွန်တော်တို့ပြေးတယ်။အဲဒီမှာကျွန်တော်တန်ရရတယ်တန်ရပြီးကျွန်တော်ဆင်းအောင်ရောက်တယ်။ဘယ်ဖက်စီတလုံးမှရပါတယ်
။မြောက်ဦးမြို့မှာမင်းညကဆန္ဒပြပွဲအတွင်းခြေရောက်မှာတနက်ထီလို့ဆေးရုံမှာဆေးကုနေရတဲ့ဦးတန်ပြောပြခဲ့တာပါ။ဆေးရုံပေါ်မှာတော့အလုံးအဆင်ပြေနေတဲ့အကြောင်းအနာပိုင်တွေဘက်ကလာမတွေ့သေးတဲ့အကြောင်းပြောပါတယ်။ရခိုင်ပြည်နယ်ရဲ့ရှေးဟောင်းမြို့မြောက်ဦးမှာရခိုင်ပြည်နယ်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးတဲ့233နှစ်မြောက်အထင်းအမှတ်စာပေဟောပြောပွဲကိုအာဏာပိုင်တို့ကပိတ်ပင်ခဲ့တာကြောင့်မကျေနပ်မှုစခဲ့တာပါတနက်ချီဒဏ်ရာကြောင့်စစ်တွေမျိုးကိုပြောင်းရွှေ့ကုသနေရတဲ့ဒဏ်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့ဆယ်ကျော်သက်အရွယ်တူဖြစ်သူရဲ့ဒဏ်ရာကိုအခုလိုပြောပြပါတယ
်နှစ်ယူကြာနေဒီကဖောက်ထွက်သွားတော့လေနည်းနည်းတော့ဒဏ်ရာတော့ပြင်းတယ်ပေါ့ဒါပေမဲ့အသက်အမြင်တော့မရှိတော့ဘူးပြောတာပဲအဲ့လိုလာမေးတာတော့ဒီနေ့ကျတော့အခုချိန်ကြီးတော့မရှိသေးဘူးပြောတယ်သူဘသူ့ကိုပြစ်ပြီးတော့ဘသူပါသွားမှန်းတော့အခုလောက်တော့အခုဆိုရင်တော့ပြီးတော့တိလောက်ပဲနော
်အစိုးရဘက်ကတော့ရဲလုံငန်းစဉ်အစင်းစင်းနဲ့တားမြစ်ခဲ့တဲ့အကြောင်းဒါပေမဲ့အခြေအနေကစိုးလာလို့တနက်နဲ့သတိပေး6လှန့်ပြစ်ခတ်လူစုခွဲတဲ့အနေနဲ့ပြစ်ခတ်ရတာလို့သတင်းထုတ်ပါတယ်ဆန္ဒပြသူတွေကဂဲတွေနဲ့ပြစ်ခတ်တာကြောင့်ရဲတပ်ဖွဲ့ဝင်20ဒဏ်ရာရသလိုခရိုင်အထွေထွေအုပ်ချုပ်ရေးမှူးရုံးအတွက်မှလည်းအပြည့်အစည်းတွေရှိခဲ့တယ်လို့ဖော်ပြပါတယ်။ဒဏ်ရာရခဲ့သူတဦးရဲ့မိသားစုဝင်ကိုကျော်နိုင်ဦးကတော့တေဆုံးဒဏ်ရာရတဲ့အထိပြစ်ခတ်ခဲ့မှုကတော့မလုံတဲ့နဲ့လုံရဖြစ်တယ်လို့ပြောဆိုပါတယ်
။တိတဲ့လူကြီးကလည်းသူတို့ကာကနနာဘာဖြစ်တယ်ဆိုတာမသိဘူးနော်။ဒါပေမဲ့နောက်ဆုံးပြီးရတဲ့ဟာကသူတို့အဲ့ဒီခရိုင်ရုံးထဲကိုဝင်ပြီးတော့ဗါလဲအလန်းအလံကိုရဆိုင်မျိုးကလည်းလဲဖို့လုံးကြတယ်ဆိုလားမသိဘူးအဲ့တော့လဲဖို့လုံးကြတယ်ဆိုရင်တော့အဲ့ဒီဝင်လို့ဖြစ်မှာပေါ့နော်ခြံစည်းရိုးတွေပါလေကြော်ဝင်တာဖြစ်ကောင်းဖြစ်မှာပေါ့ဘယ်သူမှတော့အတိကျတော့မသိမပြောနိုင်ဘူးကျွန်တော်ကြားတော့အဲ့ဒီခရင်ယုံလဲဥစ္စာပေါ့နော်အဖြတ်ခံထားတယ်ပြောတာပဲအဖြတ်ခံတာဆိုတော့ဂဲတွေပါညာပေါ့ကြောကွဲတာပြဲတာတွေရှိမှာပေါ့ယုံကတော့အပဲ့တာရွဲ့တာတွေတော့ဘလုံးမှဒါမလုံးပြင်းတဲ့ဟာလေသူတို့ဟာသူတို့နောက်ဆုံးကာကွယ်တယ်ဆိုရင်တော့မှဒါလို့ဒီအစုလိုက်ပြန်လိုက်တရားရပြီးတေလောက်အောင်သူတို့လုံးဝမလို့ရနော်အဲ့ဒါကြီးကတော့တော်တော်ကြီးကိုလုံးဝမလုံးတဲ့နဲ့ဟာကြီးပေါ့ဒါလူမဆန်တော့လောက်ရပဲလို့ကျွန်တော်ပဲ
လက်ရှိမှာတော့မြောက်ဦးစေးရုံမှာတနက်တရားရသူ၄ဦးကိုကုသပေးနေပြီးတချို့ကိုစစ်တွေစေးရုံကိုလွှဲပြောင်းကုသပေးနေပါတယ်မြောက်ဦးမြို့ပေါ်မှာတော့လုံခြုံရေးကိုတင်းကျပ်ထားပါတယ်ရှင်